မေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်အရေးယူတင်ခတ်မှုတစ်ခုဖြစ်တဲ့ The National Emergency Act အမေရိကန်အမျိုးသားအရေးပေါ်အဥပဒေကိုပြင်ဆင်ဖြည့်ဆွက်ပြီးနောက်ထပ်တစ်နှစ်သက်တမ်းတိုးလိုက်တာကြောင့်မြန်မာပြည်ရဲ့လက်ရှိစီးပွားရေးပေါ်ထူးထူးခြားခြားပြောင်းလဲလာဖို့မရှိနိုင်ကြောင်းဗန်လုံငန်းရှင်နဲ့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့အမေရိကန်ပြည်တော်စုကအရေးယူတန်ခတ်ထားတဲ့စီးရင်ကနေဖြည့်လျှော့လိုက်တဲ့အထက်မှာတစ်လုပ်ငန်းကြောင်းမြေရတနာလုပ်ငန်းတက်ထူတွင်လုပ်ငန်းနဲ့သွင်းကုန်ထုတ်ကုန်လုပ်ငန်းတွေအပါအဝင်အစိုးရပိုင်လုပ်ငန်းခုနှစ်ခုနဲ့နိုင်ငံပိုင်ဘဏ်သုံးခုတို့ပါဝင်ပါတယ်အင်းဝါဘဏ်နဲ့မြောက်ရီဘဏ်တို့ကိုတော့ဘဏ်လုပ်ငန်းတွေအတွက်လုပ်ငန်းလိုင်စင်လုပ်ခွင့်ပေးခဲ့ပါတယ်မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်မှုဖြစ်တဲ့အမေရိကန်အမျိုးသားအရေးပေါ်အဥပဒေကိုပြင်ဆင်ဖြည့်ဆွက်တည်တန်းတိုးလိုက်တဲ့အပေါ်အငြင်းစားဗဟိုဘဏ်ဒုဥက္ကဋ္ဌဦးတန်းလွင်ကအခုလိုသုံးသပ်ပါတယ
်ချုပ်ဖို့ပဲကတော့ဒါပြုစုရမှာပေါ့တစ်ဖက်ကပြန်ကြည့်ရတော့လေဒီဆိုင်ရှင်ပေါ့နော်ဒီပိတ်ဆို့မှုကြီးရတာဆက်ရှိနေတဲ့အတွက်ပေါ့အမေရိကန်ဘဏ်တွေကဒီမြန်မာနိုင်ငံကိုလာဖို့အလားအလာနေပါတယ်ဟိုအမေရိကန်ဘဏ်တွေကမြန်မာနိုင်ငံကိုမလာဘူးဆိုရင်ဥရောပတိုက်ကြမှာရှိတဲ့အဲ့အင်္ဂလန်တို့ဘာလို့ပါလဲဟာအဲ့မှာရှိတဲ့ဘာနေလဲလာမှာမဟုတ်ဘူးညာဘာလို့တော်လဲအမေရိကန်ဘာနေအခြေအနေကိုကြည့်နေတာအမေရိကန်ဘာနေအလားအနောက်နိုင်ငံဘာနေမလာဘူးဆိုရင်ဒီနိုင်ငံရှားရင်းနှီးမြှုပ်နှံမှုတွေလည်းဒါညာဆက်ဆက်လာမှာမဟုတ်ဘူးလေ
နိုင်ငံတကာဘန်တွေနဲ့ချိတ်ဆက်ဆောင်ရွက်ရမှာလဲအရင်အခြေအနေကနေပြောင်းလဲလာပွဲမရှိနိုင်သေးကြောင်းဦးတန်းလွင်ကဆက်ပြောပါတယ
်နိုင်ငံရှားသုံးဝေးပြန်ဆောင်ခွင့်ရရတဲ့အခုကြည့်ရပါတယ်နည်းနည်းအပိပနဲ့ဆက်တွေ့တဲ့အခါမှာနော်ဟိုအမေရိကန်ဘာနဲ့ပဲပြည်ပြောတာတခြားဘာနဲ့ပြည်ပြောဆက်တွေ့ဆောင်ရွက်တဲ့အခါမှာဥမာငွေတင်းချေမှုအပိုင်းမှာကြတော့ကျွန်တော်ကတစ်စိတ်ခါပါမယ်ဥမာဆိုတော့စင်ကာပူဘာနဲ့တစ်စိတ်ပဲသွားနေတယ်ခုလည်းဒီတိုင်းပဲဆက်သွားအောင်ထင်တယ်ဘာလို့ဆိုတော့စိုက်ကြရရှိနေတာ။အဲ့လိုဆက်သွားနေရရင်တော့ကျွန်တော်အရင်တိုင်းပဲဒါမြန်မာနိုင်ငံပြောတော့တာငွေကုန်ကြေးကြတယ်ပို့ပြီးတော့ဘလို့အတက်တက်ပို့ပြီးတော့ဒီလိုကြပြားမှာပေါ့
။စီးပွားရေးပညာရှင်ဥက္ကမောင်ညိုဘောဂဗေဒါကတော့ဖြေလျှောမှုမှာဗန်တချို့ပါဝင်လာတာကြောင့်နိုင်ငံတကာဗန်တွေနဲ့ချိတ်ဆက်ဆောင်ရွက်ရာနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေမှာအတိုင်းအတာတရက်ထိပြောင်းလဲလာနိုင်ကြောင်းရှုမြင်ပါတယ်
။နောက်ခါတိုင်းဒီငွေပေးငွေယူကိစ္စတွေကခက်ခဲခက်ခဲရှိနာနေပြီးအခုဆို MFTV တို့နောက်ဆုံးအင်းဝါတို့မြဝတီတို့ပါပါတယ်ဆိုတော့ဒီငွေပေးငွေယူကိစ္စတွေငြမ်းဆန်းခုံမွေသွားနိုင်တယ်ဒါဆိုရင်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုနဲ့ပို့ပြီးတော့ကောင်းလာမယ်ပေါ့အမေရိကန်ရဲ့စီးပွားရေးလုပ်ငန်းတွေလောကကန်ရတာလွဲအောင်ပို့လုပ်ပေးလိုက်တယ်လို့မြင်တယ်ဒါလည်းအဓိကတော့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကလော်ဘီလုပ်ကြတာပေါ့လေ
ဒီအပြောင်းလဲတွေဟာမြန်မာပြည်စီးပွားရေးအပေါ်ထူးထူးခြားခြားတည်ရောက်မှုမရှိနိုင်ဘူးလို့လည်းသုံးသပ်ပါတယ
်ဟိုအစိုးရရဲ့ပြုမှုကိုပြောင်းလဲဖို့လို့ရည်ရွယ်ပြီးမယ်တကယ်တမ်းခံရတာအောက်ခြေလူတန်းကတော့နော်အပေါ်မှာတော့လွတ်နာပြီးအများကြီးပဲရှိတယ်လေအဲတကယ်တမ်းအောက်ခြေလူတန်းကခံရတာဆိုတော့အခုနည်းနည်းပေါ့နော်အောက်ခြေလူတန်းစားခံရတာလေးနည်းနည်းလေးရောသွားမယ်နည်းနည်းလေးတက်တာမယ်လို့ဆရာကတော့မျှော်လင့်ပါတယ
် UMFCCI ကမြန်မာနိုင်ငံကုန်သည်ကြီးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းရဲ့အတွေ့အကြုံမှုဦးအေးလွင်ကတော့အခုလိုသုံးသပ်ပါတယ
်စီးပွားရေးဆိုင်ရာဘန်နေဆိုင်ရာငွေကြေးဆိုင်ရာဘန်တွေကိုခွင့်ပြုရဖြစ်တဲ့အတွက်မြန်မာနိုင်ငံကအသေးစားလက်စားစီးပွားလုပ်ငန်းရှင်တွေကနိုင်ငံတကာမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့ချိတ်ဆက်ပြီးမူလအတိုင်းဘန်ရဲ့facility တွေ SC system တို့ဘာလို့ကြတော့ payment တွေအားလုံးအလွယ်တကူစိတ်ချစွာလုပ်နိုင်တဲ့အတွက်ဈေးစားလက်စားတွေစီးပွားရေးပြန်လည်ဥမို့လာဖို့အခြေအနေတော့ရှိပါတယ
်တချိန်တည်းမှာပဲဖြည့်လျှော့လိုက်တဲ့အစိုးရပိုင်းလုပ်ငန်းခုနှစ်ခုနဲ့ဆက်ဆက်နေတဲ့အသေးစားနဲ့အလတ်စားလုပ်ငန်းရှင်တွေအတွက်အကျိုးရှိလာနိုင်မယ်လို့ပြောပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံကိုရောက်ရှိနေတဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီးနဲ့အတူကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံကစီးပွားရေးပိတ်ဆို့မှုကိုဖြေလျှော့ပြီးနောက်ထပ်တင့်တင့်ထပ်မံတည်တံ့တိုးလိုက်ပေမဲ့နိုင်ငံကိုထိခိုက်နိုင်မှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံအတွင်းသိသာထင်ရှားတဲ့အပြောင်းလဲတွေမြင်တွေ့လာရပေမဲ့အုပ်ချုပ်ရေးပိုင်းကိုအရက်ဘက်ကလုံးဝချုပ်ကင်နိုင်ဖို့အခြေအနေမရှိသေးတာနဲ့အခြားလူအခွင့်အရေးအခြေအနေတွေကြောင့်ဒီဥပဒေကိုဆက်လက်ပြီးတည်တံ့တိုးရတာဖြစ်တယ်လို့လည်းအမေရိကန်အစိုးရကထုတ်ပြန်ထားပါတယ်။